မေရိကန်ပြည်ထောင်စုမှာဘန်ကြီးနှစ်ခုပြိုလဲသွားတဲ့သတင်းတွေထွက်လာပြီးအမေရိကန်စတော့အစုရှယ်ယာတွေကျခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာတော့အာရှအစုရှယ်ယာဈေးတွေကျဆင်းခဲ့ပါတယ်။အာရှဒေသကရှယ်ယာလုပ်ငန်းနဲ့ဘန်တွေအထူးသဖြင့်အထိနာခဲ့ပါတယ်။ဂျပန်နီကေး225အညွန်ကိန်း 2.2 ခန်းလုံးကျဆင်းခဲ့ပြီး SoftBank ရှယ်ယာတွေလည်း 4.1 ခန်းလုံးကျဆင်းခဲ့ပါတယ်။ကယ်လီဖိုးနီးယားအခြေစိုက် Silicon Valley Bank နဲ့ New York အခြေစိုက်Signature Bank တွေပြိုလဲခဲ့ပေမဲ့ American Bank စနစ်လုံခြုံစိတ်ချနိုင်ရေးတမရဂျိုးဘိုင်ဒန်အာမခံနိုင်မှုကြိုးစားနေပါတယ်။ယင်းနီးမြုံနှံသူတွေရဲ့ဆုံးရှုံးငွေတွေကိုအခွန်ပေးပြည်သူတွေဘက်ကပေးဆက်ရတာမျိုးနစ်နာဆုံးရှုံးမှုမရှိအောင်လုပ်ကင်ပေးမယ်ဆိုပြီးအာမခံပြောကြားနေတာပါ။ငွေစည်းအနန္တူတွေရဲ့ငွေတွေကိုအမေရိကန်အစိုးရပိုင်းဘဏ်တွေရဲ့အရေးပေါ်အကောင့်တွေကနေအလှည့်ကျပေးသွားမယ်ဖြစ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။ပြိုလဲသွားတဲ့ဘဏ်ကြီးနှစ်ခုမှာဖြစ်ပျက်ခဲ့တာတွေကိုအပြည့်အဝအရေးယူရမယ်ဆိုတာလည်းသူကပြောဆိုသွားပါတယ်ရှင်။